Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်စံမိုးပြီပါ။အခုတနင်္လာနေ့မနက်ဖြန်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြောကြောသိနေအတူတင်ပြပြီးတော့မှာဖြစ်ပါတယ်။ဒီမှာဆိုရင်အမေရိကန်ပြည်တော်စုမှလူအများပြားကိုတနက်နေ့ပြစ်ခတ်မှုနောက်ကျရင်ဖြစ်ပွားခဲ့ပြီးလူပေါင်း20ထက်မနည်းတေဆုံးက24ယောက်လောက်ဒဏ်ရာရရှိသွားပါတယ်။ရုရှားမြို့တော်မော်စကိုမှာတော့သမ္မတပူတင်ကိုစန့်ကျင်ရေးဆန္ဒပြဝဲပြီးလို့ရမှာယာနဲ့ချီတဲ့ဆန္ဒပြသူတွေဖမ်းဆောင်ခဲ့ရပါတယ်။ရူဝင်ညာအရေးကိစ္စနဲ့ပတ်သက်ပြီးတော့တန်တမန်နီးလန်းနဲ့အဖြေရှာဖို့အမေရိကန်ပြည်တော်စုကလူလာတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတူကတနင်္ဂနွေနေ့မှာပြောကြလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကြားမှာပါခင်ဗျာ
အခုနဲ့နားဆင်ရမယ့်စီစဉ်တွေထဲမှာတော့အဆန်းစုကြည်ကိုအနှင်းထားတဲ့လူခွင့်ရေးဆိုင်ရာစုစိတ်တွေကိုဗြိတိန်နိုင်ငံရဲ့မြို့တချို့ကပြန်လည်ရုပ်သိမ်းလာတဲ့ပတ်သက်လို့သုံးသပ်ချက်တွေကိုနားဆင်ကြရမှာပါ
လို့အောင်ဆန်းစုကြည်ရောနောက်ဆိုးရရောတမရောရောပေါ့နော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ရခိုင်ဒေသကိုမြန်မာနိုင်ငံပြည်တော်စုမြန်မာနိုင်ငံ
60ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်မြန်မာဒီမိုကရေစီရည်စည်ရေးကမှာတော့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အထမြောက်အောင်မြင်ရေးငြိမ်းချမ်းရေးခီးစဉ်ဘာကြောင့်ထင်တိုင်းမပေါက်ခီးမရောက်ဖြစ်နေသလဲဆိုတာကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမဝင်းနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပါမယ်ရှင
်အမေရိကန်ပြည်တော်စုမှလူအများပြားကိုတနက်နေ့ပြစ်ခတ်မှုနောက်တစ်ရင်ဖြစ်ပွားခဲ့ပြီးလူပေါင်း20ထက်မနည်းတေဆုံးက24ယောက်လောက်ဒဏ်ရာရရှိသွားပါတယ်ပြစ်ခတ်မှုက Texas ပြည်နယ်အတွင်းကမြို့ငယ်လေးတစ်မြို့ပြည့်ဖျားရှိခိုးကျောင်းထဲမှာတနင်္ဂနွေနေ့ကဖြစ်ပွားခဲ့တာပါ San Antonio မြို့ကနေမိုင်30လောက်အကွာမှာရှိတဲ့ Sutherland Springs မြို့က First Baptist ဖျားကျောင်းအတွင်းမှာဝိပုစုတော်ပွဲကျင်းပနေချိန်မှာတနတ်သမားကလူတွေကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်တနတ်သမားလည်းတေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒဏ်ရာရတဲ့အထက်မှာအသက်2နှစ်အရွယ်ကလေးငယ်တယောက်လည်းပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်အခင်းဖြစ်ပေါ်တဲ့နေရာကိုရဲနဲ့လူနာတင်ခြင်းတွေအလင်းမြန်တွားရောက်ခဲ့ကြပြီး FBI အဖွဲ့ကကြွန့်ကျင်သူတွေနဲ့တခြားတာဝန်ရှိသူတွေပူးတွဲပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ် Sutherland Springs မြို့ဟာလူဦးရေ600လောက်သာရှိတဲ့မြို့ငယ်လေးတစ်မြို့ဖြစ်ပါတယ်အာရှ5နိုင်ငံခီးစဉ်ရဲ့ပထမတစ်ထောက်ခီးအဖြစ်ဂျပန်နိုင်ငံမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရန့်ကသူ့အနေနဲ့အခြေအနေကိုစောင့်ကြည့်နေတဲ့အကြောင်း Sutherland Springs ကပြည်သူတွေနဲ့အတူဖျားသခင်ရှိနေပါစေလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားလိုက်ပါတယ်ဖျားကျောင်းကအပတ်စဉ်ဝတ်ပြုပွဲအစီအစဉ်ကို YouTube Internet စာမျက်နှာပေါ်ကနေထုတ်လွှင့်ကြောင်းဒါကြောင့်ပြစ်ခတ်တပ်ဖြတ်တာကိုကင်မရာနဲ့မှတ်တမ်းတင်ထားဖို့ရှိတယ်လို့မီဒီယာတွေမှာဖော်ပြကြပါတယ်အမှတ်တမားဟာဘလို့အကြောင်းနဲ့အခုလိုပြစ်ခတ်ရတယ်ဆိုတာမသိရသေးဘူးလို့လည်း FBI ကပြောပါတယ်ခင်ဗျာ
မြောက်ကိုရီးယားကနျူကလ িয়ার နဲ့ပိုင်ဆိုင်မှုလို့မျိုးလားဆုံးသက်ရေးပြားပေးဖို့ရည်ရွယ်ပြီးအစတီတ၅နိုင်ငံခီးထွက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဘယ်သူဘယ်အနာရှင်ဘယ်ဆိုရမှအမေရိကန်ရဲ့တန်ဋိဌာန်ခိုင်မာမှုကိုရှော့မတွက်သင့်ဘူးလို့တနင်္ဂနွေနေ့ကပြောပါတယ်အမေရိကန်စစ်တီတော်တွေဟာကျွန်တော်တို့ရဲ့မရှင်နိုင်တဲ့စွမ်းအားတွေကိုအပြေအဝါသုံးချပြီးကျွန်တော်တို့မဟာမိတ်တွေနဲ့အတူနိုင်ငံကိုကာကွယ်ဖို့အတွက်အစဉ်အမြဲရှိနေပါတယ်လို့ဂျပန်နိုင်ငံယူဂိုတာလီတဲ့အစီအစဉ်စကမ်းမှာအမေရိကန်စစ်ဖက်ဝန်ထမ်းတွေကိုသမ္မတထရမ့်ကပြောပါတယ်ဒီချိန်လုံးကတော့သူတို့ကကျွန်တော်တို့ကိုရှော့တွက်ခဲ့ကြတယ်။အဲဒါကသူတို့အတွက်တရားဝင်မရှိခဲ့ပါဘူးလို့သမ္မတထရမ့်ကပြောပါတယ်။အာဏာရှင်တို့တွားရလန်းဟာဆင်းရဲမွေးတွေမှုဘေးဒုက္ခနဲ့သူများအခိုင်အငံဘဝကိုဖြည်းဖြည်းမှန်မှန်တွားနေတာပဲဖြစ်တယ်ဆိုတာသမိုင်းမှာထက်ခါတလဲလဲတွေ့ထားရပြီးသားဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့အားကောင်းတဲ့နိုင်ငံနဲ့လွတ်လပ်တဲ့လူလူရဲ့လမ်းကြောင်းသူတို့ရဲ့တံပိုးထားမှုတွေပေါ်ခိုင်မာပြီးအနာဂတ်ပေါ်ယုံကြည်တဲ့လမ်းကြောင်းကသာတရားဝင်ပြောမှုနဲ့ညီညာရေးကိုဦးတည်တဲ့ခိုင်မာတဲ့လမ်းကြောင်းဖြစ်ပါတယ်။ကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုကျွန်တော်တို့တံပိုးထားပါတယ်ကျွန်တော်တို့ရဲ့တံပိုးတွေကိုစုပ်ကင်ပါတယ်ကျွန်တော်တို့ယုံကြည်လာတဲ့တိုက်ပွဲဝင်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်ကဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုခီးစက်မှဖြစ်ပြီးအဲဒီနောက်တရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုဆက်သွားမှာဖြစ်ပါတယ
်ရုရှားအမျိုးသားညီညွတ်ရေးနှစ်ရုံးပရက်ပွဲတော်အခါသမယနဲ့တိုက်ဆိုင်ပြီးတော့တနင်္လာနေ့ကမော်စကိုလုမြို့မှာပြုလုပ်တဲ့သမ္မတဗလဒမီယာပူတင်ဆန့်ကျင်ရေးဆန္ဒပြပွဲအတွင်းယာနဲ့ရှိတဲ့ဆန္ဒပြသူတွေအဖမ်းခံခဲ့ရပါတယ်ဆန္ဒပြပွဲကိုဖြိုခွဲတဲ့အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ OVD Info ကတနင်္ဂနွေနေ့ညနေ 9:00 အချိန်မှာနိုင်ငံအနှံ့မှာပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းလူပေါင်း360ဖမ်းဆီးခံရတယ်လို့ဆိုပါတယ်။မော်စကိုရဲတပ်ဖွဲ့ကတော့မြို့တော်မှာဖမ်းဆီးသူအရေအတွက်260ရှိတယ်လို့ပြောပါတယ်။ဆန္ဒပြသူအများပြားဟာဓာတ်တွေတန်တတိတွေကင်ဆောင်ထားကြတယ်လို့ TASS သတင်းဌာနကပြောပါတယ်။စ Sana Piaduria and Muda Wadi, Nangaidama, Russia Suyago, Weban, Tekatu, Yaslav, Moslavne, Sonya, a Puepi, Tamatabi, Russia Nangama, Pipin Hale, Tue, Artillery Preparation, Luxamu, Puerun, Sesamu, Shinidelu, Yongi Javare, Piba, Wutensha, Nide, Moslavka, YouTube Internet, Samen Avogat Saint, Russia to a Dirimpa Kum Kalaha, Tolani Kala Pidelu, Piosu Tavare.
Lebanon, when you do Sahari, no to Saudi Arabia, Gapia, Big Elu, Lebanon, Sidija, Hezbollah, Pega, Sosabio Subari. Longer than Edwin, Harry, Suapurama Power, get it through Penine, Harry, no to Toma Big Elu, Lebanon, Shia Hezbollah, Lushamu Gonzo, Hassan Nazra Lagap Yobari. When you do Harry, you go, sorry, got no to a can get us, Ratin Shabari, Daha, three, you jet to Lochena, two Sumpia Chemahoba, Hulu, Zumi, the Naga Tolu, and Mingutuema, Nazra Lagap Yogabari. Even Lebanon, the Dara Shama. ဘရုံမွေးထားတဲ့ဟက်စ်ဘိုလာစစ်သွေးကြောင့်အဖွဲ့လိုကိုအပြင်းထန်တိုက်ခိုက်ပြောဆိုပြီးတဲ့နောက်စနေနေ့မှာဟာရီယာရူကနှုတ်ထွက်သွားတာပါ။ဆော်ဒီအာရေဗျကောင်းဆောင်တွေနဲ့ဝီယက်မြို့တော်မှာဆွေးနွေးညှိနှိုင်းခဲ့ပြီးအီရန်ရဲ့နိုင်ငံသားရေးဆိုင်ရာထိပ်တန်းအကြံပေးဖို့ကိုအာလီအက်ဘာဗီလာယာတီနဲ့ဘေရုံမြို့တော်မှာစောပိုင်းလုပ်တဲ့ဆွေးနွေးပွဲတစ်ခုပြီးတဲ့နောက်ဟာရီအခုလို
ယူအေဗီကတည်းကမနက်ဖြန်မြန်မာဘာသာစစ်စစ်တွေကိုမနက်6:00နာရီကနေ9:00နာရီအထိ92.3MHz ကိုတုံးနေက92.6kHz ကိုလေးတုံးတုံညာ92.6kHz ချောက်တဲရှင်ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ195ကိုဆယ်kHz တင်ကားခွန်အားတို့ကနေထုံနေပေးနေပါတယ်ရှင်။
ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့တန်တမန်ရေးနှီးလန်းတဲ့အဖြေရှာဖို့အမေရိကန်ပြည်ထောင်စုကလိုလားပါတယ်။ဒါပေမဲ့လိုအပ်ရင်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ပိတ်ဆို့မှုပြုလုပ်ပြီးတော့ဖိအားပေးဖို့ကိုလည်းစဉ်းစားထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။လူသားတ ရှန်နွန်ကပြောပါတယ်ကျွန်တော်တို့မှာတန်ခတ်အေးအေးယူမှုနီလန်းနေအများပြားရှိတဲ့အကြောင်းဒီအထက်ကနေဘယ်နည်းနဲ့အေးအေးယူရမယ်ဆိုတာကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်ဒါကကျေပြန့်တဲ့ဖိအားပေးမှုတွေကဒစိတစ်ပိုင်းဖြစ်တယ်လို့မစ္စတာရှန်နွန်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုဒကာမျိုးမှာတွေ့ဆုံပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်ဒါပေမဲ့ဒီအချိန်ကတော့ပြဿနာကိုအဖြေရှာဖို့သာဖြစ်ကြောင်းနဲ့အေးအေးယူအပြစ်ပေးဖို့မဟုတ်ကြောင်းသူကပြောပါတယ်ရိုဟင်ညာလူနည်းစုတွေပေါ်နိုင်လုံမင်းထက်ပြုမှုဆက်ဆံမှုတွေအဆုံးသတ်သွားအောင်မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့အရေးယူတက္ကံပိတ်ဆို့မှုတွေချမှတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကအစိုးရကိုတောင်းဆိုခဲ့ပြီးရဲ့အငငယ်ကြာမှာအခုလိုဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကိုနှစ်ဆင်ဆန်းစစ်လေ့လာတဲ့လုပ်ငန်းဖြစ်နိုင်ငံတကာငွေကြေးရှင်မုံငွေဖွဲ့ IMF ရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။IMF အဖွဲ့ဝင်တနင်္ဂနွေချင်းစီရဲ့စီးပွားရေးအခြေအနေကို Article 4 လို့ခေါ်တဲ့နှစ်ဆင်ဆန်းစစ်လေ့လာတဲ့လုပ်ငန်းကိုဒီကနေ့တနင်္လာနေ့မှာစတင်မယ်လို့ IMF ပြောခွင့်ရအမျိုးသမီးတူကပြောတာကို Reuters သတင်းပုဒ်မှာဖော်ပြထားပါတယ်။ IMF ရဲ့အခုခီးစဉ်ဟာရခိုင်ပြည်အခြေအတည်ဖြစ်ပြီးနောက်ပိုင်းပထမဆုံးခီးစဉ်ဖြစ်ပါမယ်။ IMF လုပ်ငန်းတွေမှာနိုင်ငံရေးကိုမကြည့်ပေမဲ့လည်းနိုင်ငံတကာရဲ့စီးပွားရေးကိုဆန်းစစ်တာမှာနိုင်ငံရေးဖြစ်ထွန်းမှုတွေရဲ့တည်ရောက်မှုတွေကိုတော့ထက်သွင်းထွက်ချက်ပါတယ်။အခုချိန်ထိတော့ရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်ဓာတ်ရိုက်တက်ရောက်တဲ့အရေးလက္ခဏာမျိုးတွေရှိမှထားသေးပါဘူး။ရိုဟင်ညာရေးဖြစ်ထားတာကြောင့်မြန်မာနိုင်ငံကိုကမ္ဘာ့ဘဏ်ကပေးပို့ရှိတဲ့ရန်မုံငွေဒေါ်လာတန်း200ကိုတရုတ်နဲ့ဂျပန်လိုဖွဲ့ဝင်နိုင်ငံတချို့ကကန့်ကွက်နေတဲ့ကြားမှာပဲကမ္ဘာ့ဘဏ်ကမပေးတော့ပဲဆိုင်းထားလိုက်ပါတယ်။ဒီဆိုမျက်ချက်ကိုအမေရိကန်ဆွေရကထောက်ခံခဲ့ပေမဲ့မြန်မာနိုင်ငံနဲ့လုံးဝအဆက်ဖြတ်လိုက်တာမျိုးမလုပ်ဖို့တော့တိုက်တွန်းခဲ့တယ်လို့ဒီကိစ္စဆွေးနွေးမှုတွေနဲ့နှိစက်တဲ့သတင်းချင်းမြစ်တွေကိုကိုကားပြီးရိုက်တာသတင်းမှရေးထားပါတယ်။မြန်မာစီးပွားရေးအစောပိုင်းမှာတိုးတက်မှုရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်က IMF ရဲ့စမ်းစစ်သုံးသပ်ချက်ထဲစီးပွားရေးပြုပြင်ပြောင်းလဲမှုပိုင်းမှာမြန်မာနိုင်ငံရဲ့တိုးတက်မှုကိုချီးကျူးထားပါတယ်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်တွေရှိတဲ့နေရာကိုရှာဖွေဖို့နဲ့လုံခြုံစစ်ချက်အောင်လုပ်နိုင်ဖို့အတွက်တရားရဲနီလန်းကတော့မြေပြင်ကိုဝင်ရောက်စီးနင်းတဲ့နီလန်းပဲဖြစ်တယ်လို့ပင်တဂုံစစ်ဌာနချုပ်ကနေအမေရိကန်ဥပဒေပြုလွှတ်တော်အမတ်တီထံရေးသားတင်ပြတဲ့စာကိုကိုးကားပြီးတော့ဝါရှင်တန်ပို့စ်သတင်းစာကြီးကစနေနေ့မှာဖော်ပြခဲ့ပါတယ်။အဲ့ဒီစာကိုပင်တဂုံစစ်ဌာနချုပ်ရဲ့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးကရေးသားတာဖြစ်ပြီးတော့ဒီလိုအခြေအနေမျိုးမှာမြောက်ကိုရီးယားကလည်းစီးပွားလက်နက်နဲ့ဓာတုလက်နက်တွေဖြန့်ကျက်ထားနိုင်တယ်လို့လည်းမှတ်ချက်ပြုထားတယ်။မှတ်ချက်ပြုထားကြောင်းဖော်ပြထားပါတယ်။ကိုရီးယားကျွန်းဆက်မှာဖြစ်ပွားလာနိုင်ခြင်းရှိတဲ့စီးရေးအခြေအနေတွေအသေးစိတ်ကိုတင်ပြထားပြီးသမ္မတဒေါ်နယ်ထရန့်အာရှကိုနှစ်ပတ်ကြာခီးထွက်ခွာစဉ်မှာပေါ်ထွက်လာတာလည်းဖြစ်ပါတယ်။သမ္မတရဲ့ခီးစဉ်အတွင်းဆွေးနွေးဖို့ရှိတဲ့ထိပ်တန့်အကြောင်းအရာဟာ မြောက်ကိုရီးယားရဲ့နျူကလ ియర్ နဲ့မစ္စိုင်းတုံးအစီအစဉ်အရေးကိစ္စဖြစ်မယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားတွေနဲ့တိုက်ခိုက်မယ်ဆိုရင်အမေရိကန်၊ဂျပန်၊တောင်ကိုရီးယားနဲ့ဂူဝမ်မှာရှိတဲ့မဟာမိတ်တပ်ဖွဲ့တွေရက်သားတွေထိခိုက်ဆုံးရှုံးနိုင်ခြင်းရှိတဲ့ခမန်းကြီးအသေးစိတ်ကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်2ဦးကတောင်းခံတဲ့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြန်ကြားတဲ့စာဖြစ်တယ်လို့ Washington Post မှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့လအပြင်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်2ဦးကြားမှာအပြန်အလှန်ထိုးနဲ့တိုက်ခိုက်တာတွေ၊ဒဏ်ပေးတာတွေပြုလုပ်ခဲ့ကြပြီးတင်းမာမှုတွေပိုများလာခဲ့ပါတယ်။
ဆော်ဒီအာရေဗျနဲ့မာမိတ်တပ်ဖွဲ့တွေဟာဆော်ဒီအိမ်နီးချင်းယီမန်နိုင်ငံတွင်ကပြမှတ်တွေကိုဦးတည်ပြီးလေကြောင်းတိုက်ခိုက်မှုအသစ်တွေလုပ်ခဲ့ကြပါတယ်ခင်ဗျာ
။နိုဝင်ဘာလ6ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆောင်မှုဝင်းနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါရှင်။အခုသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဗြိတိန်နိုင်ငံမြို့တချို့ကချီးမြှင့်ထားတဲ့ဆုတွေကိုပြန်ရုပ်သိမ်းတဲ့အကြောင်းသက်ဆိုင်ရာမြို့တော်အုပ်ချုပ်ရေးအဖွဲ့တွေကကြေညာခဲ့ပါတယ်။ကမ္ဘာပေါ်မှာလူသားဆိုင်ရာအကျပ်တဲ့အကြီးမားဆုံးလို့ဆိုရမလို့ဖြစ်လာနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာဒေါက်တာဆန်းစုကြည်နှုတ်ဆက်နေတာနဲ့ထိထိရောက်ရောက်ကင်တွယ်အရေးယူဖို့ပြက်ကွက်ခဲ့တာတွေဟာဆုရုပ်သိမ်းရတဲ့အကြောင်းတွေဖြစ်တယ်လို့ဆိုကြပါတယ်။အခုလိုနိုင်ငံတကာလူအခွင့်အရေးဆုတချို့ရုပ်သိမ်းခံရတဲ့အပေါ်ဒေါက်တာဆန်းစုကြည်ရဲ့ရခိုင်ပြည်ပတ်ခါကိုကင်တွယ်ဖြစ်ရှင်းနေတဲ့အခြေအနေပေါ်မှာတည်ရောက်မှုရှိမရှိဆိုတာကိုမှတ်အင်ဂျင်နိုင်ကဆက်လက်ပြောပြပါမယ်ရှင်
။ပြီးခဲ့တဲ့တောက်ကြာနေ့ကဗြိတိန်နိုင်ငံဂလပ်စကိုမြို့တော်အုပ်ချုပ်ရေးအဖွဲ့က2009ခုနှစ်ကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of Glasgow လူခွင့်ရေးစုကိုရုပ်သိမ်းလိုက်ကြောင်းကြေညာခဲ့ပါတယ်။ဒီစုမရုပ်သိမ်းခင်ဒေါအောင်ဆန်းစုကြည်စီကိုမြို့တော်အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်ပိုင်းကစာရေးသားခဲ့ရမှာဆိုးရွားလာတဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေသူရဲ့အုပ်ချုပ်မှုတက်တန်းအောင်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကို Glasgow မြို့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့ထိထိရောက်ရောက်ဝင်ရောက်ဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းအဲ့ဒီစာမှာဖော်ပြခဲ့တယ်လို့မြို့တော်ဝင် Eva Blonder ကပြောပါတယ်။ဒါပေမဲ့ဒီစာနဲ့ပတ်သက်လို့သူတို့လက်ခံရရှိတဲ့တုံ့ပြန်ချက်အပေါ်မှာစိတ်ပြက်မိတယ်လို့ဝမ်းနည်းမိကြောင်းမြို့တော်ဝင်ကဆိုပါတယ်။ဘာတွေတုံ့ပြန်ထားသလဲဆိုတဲ့အသေးစိတ်ကတော့သူကပြောဆိုသွားခြင်းမရှိပါဘူး။လာတူ Glasgow စုရုပ်သိမ်းမှုမတိုင်ခင် Sheffield မြို့တော်အုပ်ချုပ်ရေးအဖွဲ့ကလည်းဒေါက်ဆန်းစုကြည်ကို2005ခုနှစ်ကပေးအပ်ချီးမြှင့်ထားတဲ့ Freedom of Sheffield စုကိုရုပ်သိမ်းကြောင်းနိုဝင်ဘာလ2ရက်နေ့ကကြေညာခဲ့ပါတယ်။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကဖော်ပြလာရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေပေါ်မှာဒေါက်ဆန်းစုကြည်ဘက်ကတမင်တသက်နှုတ်ဆက်နေမှုနဲ့ဒေသခံမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကာကွယ်ပေးဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်လို့မြို့တော်အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်ဂျူလီဒိုးကပြောပါတယ်။နိုင်ငံတကာလူခွင့်ရေးစုတွေအပေါင်းဂုံတူးဆောင်စုတွေကိုအရင်ကဒေါက်ဆန်းစုကြည်ချီးမြှင့်ခံရတယ်ဆိုတာဟာစစ်အာဏာရှင်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်အဖြစ်သူ့ကိုထောက်ခံဖို့နဲ့မြန်မာပြည်သူတွေကိုအားပေးဖို့ဖြစ်တယ်လို့ဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ဘာမကန်ပိန် UK အဖွဲ့ညွှန်ကြားမှု Mark Farmana ကပြောပါတယ်။အခုလိုစုတွေရုပ်သိမ်းခဲ့တဲ့အတွက်သူ့ရဲ့အမြင်ကိုတော့ VOA ကိုအခုလိုပြောပါတယ
်။ An Aung San Suu Kyi had been very strongly defending the human rights of everyone in the country. So they are very disappointed by her response to the Rohingya issue. They are shocked. They don't understand.
ဒေါက်ဆန်းစုကြည်ကလည်းနိုင်ငံတွင်းမှာလူတိုင်းအတွက်လူခွင့်ရေးတွေကိုပြင်းပြင်းထန်ထန်ကုကံကာကွယ်ပေးခဲ့ပါတယ်။ဒါကြောင့် Rohingya ကိစ္စပေါ်လာချိန်မှာဒေါက်ဆန်းစုကြည်ရဲ့တုံ့ပြန်မှုကိုသူတို့အံ့ဩတုန်လှုပ်မိခဲ့ကြပါတယ်။နားမလည်နိုင်အောင်ဖြစ်ခဲ့ကြပါတယ်။ဒီအတွက်စုတွေပြန်ရုပ်သိမ်းတဲ့နီလန်းနဲ့သူတို့တုံ့ပြန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီနီလန်းဟာစစ်တပ်ရဲ့ကျူးလွန်မှုတွေကိုရပ်တန့်အောင်တော့လုပ်နိုင်မှာမဟုတ်ပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေအဖြစ်အပျက်အမှန်တွေကိုအစိုးရရောစစ်တပ်ကပါမြန်မာပြည်သူတွေမသိအောင်ဖုံးကွယ်ထားခဲ့ကြောင်း Mark Farmana ကပြောပါတယ
်။ And I think people in Burma need to realize that their government is lying to them, the military are lying to them about the true situation.
မြန်မာနိုင်ငံကလူတွေသဘောပေါက်တင်တာကအခြေအနေမှန်တွေကိုဖုံးကွယ်ဖို့အစိုးရကလည်းလိန်နေတယ်စစ်တပ်ကလည်းလိန်နေတယ်ဆိုတာပါ။တကယ်တမ်းနိုင်ငံတကာမှာရှိတဲ့လူတွေကပြည်တွင်းမှာရှိတဲ့လူတွေထက်တရင်မှန်တွေကိုပိုးပြီးတော့ရနေကြတာပါဒါကြောင့်လဲအခုလိုစုတွေကိုပြန်ရုပ်သိမ်းခဲ့ကြတာဖြစ်ပါတယ
်အခုလိုဗြိတိန်တက္ကသိုလ်တချို့နဲ့မြို့တချို့ကဒေါအောင်ဆန်းစုကြည်ကိုပေးအပ်ချီးမြှင့်ထားတဲ့ဂုံတူးဆောင်စုတွေရုပ်သိမ်းလာတာဟာဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့သုံးသပ်သူတွေရှိပါတယ်ဒီပေါ်မှာအမေရိကန်ပြည်ထောင်စုခြေဆိုင်မြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဒီစုတွေဟိုဘေးဘူလေဒေါ်အောင်ဆန်းစုကြည်ကတောင်းဆိုခဲ့တာမဟုတ်ပါဘူး။သို့သော်လည်းစုတွေပေးခဲ့တဲ့အတွက်ဒေါ်အောင်ဆန်းစုကြည်မှမဟုတ်ဘူး။တိုက်ပြီးဒီမိုကရေစီပြောင်းလဲမှာအားတစ်ခုဖြစ်စေခဲ့တာတော့မှန်ပါတယ်ခင်ဗျ။အခုပြန်ရုပ်သိမ်းလိုက်တဲ့အချိန်မှာတော့ဒါဒီမိုကရေစီလို့ပြောင်းလဲကို I'm a big ninja the last Mikongu, Miamla down general or Tinefia.
Okay. Error, Sue Yok Dane, a Jew Yalepti, Yakantine Petipakau, kind of Tishin Yama, Tikai Muri, Shina, Shina, Bomao, Siapalu, don't the lesson.
Through Sue Yok Dane, Sue Yok Dane, Duri, a drug out of Yomia, a Jew, they are nine day Luton General, Minakia. But on a sort of on Sansuki, your Suya, your Tamaro, no? Tawan Shiri Pukuria, Yakaini Dago, your manning up, you know, your manning up, Muta, Josiwa, who keep your sovereign Nijarawa.
ဆိုလိုပါလေသူတို့ထက်တွက်ပြီးတော့ဆောင်ရွက်တာဖြစ်ပါဘူးအဲ့တော့ဒီလိုဆောင်ရွက်တော့ဘာကောင်းနိုင်တယ်လဲဆိုတော့ပြည်တွင်းထောက်ခံမှုပြည်တွင်းနားလည်မှုပို့တောင်ရပြီးတော့သူရေရှိဖြစ်ရှင်းမှပေးစာရေးအတွက်အကျိုးတောင်ရနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗျဒေါက်ဆန်စုကြည်ကိုချီးမြှင့်ထားတဲ့ဆူရီရုပ်သိမ်းခဲ့တဲ့ဗြိတိန်နိုင်ငံမြို့တွေကတော့အောက်စ်ဖို့ရှက်ဖီးလ်နဲ့
အစီအစဉ်ကိုနားဆင်ကြပါရမယ်မြန်မာနိုင်ငံမှာအစိုးရတပ်မတော်နဲ့တိုင်းဒေသဖွဲ့တွေကြားဆွေးနွေးညှိနှိုင်းနေတဲ့လုပ်ငန်းငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်မြောက်အောင်မြင်ဖို့တပ်မတော်ချောင်းကြံ့ကြာနေရတဲ့အကြောင်းနိုင်ငံရေးအကျဉ်းသားဟောင်းစာရေးဆရာထင်လင်းဦးကပြောပါရတယ်။တပ်မတော်ကအပေးယူလို့ရမယ့်အစားထိန်ချုပ်နေတာကြောင့်ငြိမ်းချမ်းရေးခရီးစဉ်ထင်သလောက်ခရီးမပေါက်ဘူးလို့လည်းပြောပါရတယ်။လက်ရှိအစိုးရရင်ဆိုင်ဖြည့်ရှင်းနေရတဲ့ဘာသာရေးအစွန်းရောက်မှုတွေကလည်းအရင်အစိုးရအဆက်ဆက်ကလေးကမဖြည့်ရှင်းနိုင်ခဲ့တာလို့လည်းသူကထောက်ပြပါရတယ်။စာရေးဆရာထင်လင်းဦးကိုဝါရှင်တန်VOA Studio မှာကိုညာဝေယံကဖိတ်ခေါ်မိန့်ထားပါတယ်ရှင
်ဇာတင်လင်းဦးကျွန်တော်တို့ VOA ကိုအခုလိုလာရောက်ပြီးတော့ကျေးဇူးမင်းမြန်ဝင်ပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
ကျွန်တော်လည်းအခုဒီလိုလာရောက်ပြီးတော့ဖြေကြားပေးရတာဝင်တာပါတယ်ကျေးဇူးလည်းတင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာအဲ့တော့ပထမဆုံးမေးချင်တာကဆရာဦးထင်လင်းဦးက2014ခုနှစ်အလားဦးသိန်းစိန်အစိုးရလက်ထက်မှာဒီမဘာသာတန်ခါတော်တွေနဲ့ပတ်သက်ပြီးတော့ဟလားဝေဖန်ပြောကြားဟောကြားခဲ့တဲ့အတွေ့အကြုံမို့လို့ပါလေဒီသာသနာညှိုးနှွမ်းစေမှုပုံမှန်295ကကြီနဲ့တရားဆွဲဆိုပြီးတော့တရားဆွဲဆိုခံရတယ်ပြီးတော့ဟလားထောင်ထဲနှစ်ကြာလို့ကျွန်တော်သိထားရပါတယ်အဲ့တော့ဆရာထင်လင်းဦးအနေနဲ့ကတကယ်ပဲဒီသာသနာညှိုးနှံ့အောင်ဟိုလုပ်ခဲ့တာမျိုးလားခင်ဗျ
သာသနာညှိုးနှွမ်းအောင်ကျွန်တော်တို့လူတွေကလုပ်လို့မရဘူးဗျသာသနာဆိုတာမြတ်စွာဘုရားရဲ့အဆုံးအမတွေပေါ့အဲ့ဒီမြတ်စွာဘုရားရဲ့အဆုံးအမတွေကိုကျွန်တော်ကယုံယုံကြည်ကြည်ကိုးကွယ်တဲ့အခါကျတော့မြတ်စွာဘုရားရဲ့သာသနာကိုညှိုးနှွမ်းအောင်ပြုနေကြတဲ့အချို့အချို့သောယဟန်တွေရဲ့လုပ်ရက်တွေကိုကျွန်တော်ကမြင်လာတာယဟန်တံမဲ့ဟိုလူတွေရဲ့ကြားထဲမှာဝင်ပါပြီးလူတွေကိုအပြစ်ပြောတာတွေဂုံးတိုက်တာတွေဒါတွေဖြစ်လာတဲ့အခါကျတော့ငါတို့သာသနာတော့တန်ကြောင်းမှာတန်ကြီးကတ်တလို့ဖြစ်နေပြီဆိုပြီးကျွန်တော်ကတန်ကြီးခွာချတာပဲကျွန်တော်ဘာသာသာသနာကိုဘယ်တော့မှမစော်ကားဘူးကျွန်တော်တို့နှလုံးသားထဲမှာကဒီဘာသာသာသနာဟာအမြဲတမ်းနည်းနည်းဆိုင်ဆိုင်ရှိနေတာ
ဆိုတော့ဒီဦးသိန်းစိန်အစိုးရလက်ထက်တုန်းကကျွန်တော်တတိထားမိတာကဒီမဘာသာအထူးသဖြင့်မဘာသာတန်ခါရော်တွေနဲ့ပတ်သက်ပြီးတော့ဟလာဟိုအေးအေးယူတာမျိုးဟိုတိတ်မရှိပါဘူးဒါပေမဲ့လို့အခု NLD အစိုးရဟလာဖြစ်လာပြီးနောက်ပိုင်းမှာဒီတန်ခါတော်တပိတ်တွေကိုဖြိုခွင်းတာမျိုးဟုတ်လားဒီလိုဆန္ဒပြတဲ့တန်ခါတော်တွေကိုအရေးယူပြင်ဆင်လာမျိုးတွေတွေ့နေရပါတယ်ဆိုတော့ NLD အစိုးရဟာဒီတန်ခါတော်တွေနဲ့ပတ်သက်ပြီးတော့ဟုတ်လားအရေးယူမှုကံတွယ်မှုအပိုင်းတွေကပုံပြီးပြင်းထန်လာတယ်လို့ဝေဖန်မှုတွေလည်းရှိပါတယ်အဲ့ဒီပုံမှာဆရာအမြင်လို့ရှိပါအ
ရင်အစိုးရလက်ထက်မှာဒီဂျဟန်နေအဲ့လိုတပိတ်မှောက်ကြတာတို့ဘာလို့နဲ့ပတ်သက်ပြီးတော့အရေးယူမှုတွေမရှိခဲ့ဘူးကျွန်တော်ကလည်းအဲ့ဒါကိုထောက်ပြတာပဲ။ဘာလို့လဲဆိုတော့ယဟန်တန်ခါဆိုတာကလူရေးလူရလူကိစ္စတွေမှာဝင်ပြီးပါရရိုးထုံးစံမရှိဘူး။ဥပမာကျွန်တော်တို့လူအဖွဲ့အစည်းမှာဥပဒေဆိုတာလိုတယ်။ဥပဒေဒီလူတွေအတွက်လိုအပ်တာ။လူတွေအတွက်လိုအပ်တဲ့ဥပဒေကိုလူတွေကပဲရေးဆွဲမယ်၊လူတွေကပဲညှင်းမယ်၊ခုံမယ်၊လူတွေကပဲဟာလာတန့်ကွက်မယ်၊လူတွေကပဲအတည်ပြုမယ်၊လူတွေကပြဋ္ဌာန်းမယ်။ဒါလူအဖွဲ့အစည်းအတွက်အဲ့ဒီမှာသာသနာရေးကိုရောက်သွားတဲ့လူတွေကလူတွေရဲ့ကိစ္စမှာလာပြီးတော့ဥမာအိမ်တော်ရေးကိစ္စတို့เนาะဟိုသားမွေးတဲ့ကိစ္စတို့ဆိုတဲ့ကိစ္စတွေမှာလာပြီးဝင်ရောက်ပတ်သက်တာဟာဗုဒ္ဓတရားတော်အရဆိုရင်ထွေးထက်တဲ့သရွေးကိုပြန်မျိုးရာရောက်တယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီလိုကိစ္စတွေမှာဟိုလူတွေကြားထဲမှာယဟန်တွေကဝင်ဝင်ပြီးတော့ယောကောတောကောနဲ့လုပ်နေကြတယ်ကိုကျွန်တော်ကမလိုလားဘူးဘာလို့မလိုလားတယ်လဲဆိုတော့ဒါကကျွန်တော်တို့ဘာသာတရားရဲ့အနှစ်သာရကိုပျက်စီးစေတယ်အစိုးရအနေနဲ့ဒါကိုတန့်ရှင်းစေချင်တယ်ဘာလို့သာသနာရေးဝန်ကြီးဌာနဆိုတာကိုဖွဲ့စည်းထားတဲ့အခါမှာ ตอนนั้นวันนั้นนี่ยตัวเยดีวันนี้เราเนี่ยนี่วันนี้เนี่ยกิจการมาตอนนั้นวันนี้ท่านก็ช่วยเสียเจนเนี่ยตัวเองอันนี้เอเยสุวาเลทมาอะไรที่ผมพิจารณาเอออันนี้สุวาเลทมาจ้ะรอบาเฟลล่าเลยจ้ะรอตอนนั้นวันนี้ท่านนี่ตอนนั้นวันนี้เอลูกูปีปีเปลี่ยนลูกอะไรตัวเยอะจันทร์รู้ว่าเลยเป็นวันนี้ท่านเอาเปลี่ยนเนี่ยยังหันต่างกันเนี่ยปัจจุบันเราเห็นเนี่ยนั่นสักคนหนึ่งตัวเองได้ขับรถเฉยเลยไอ้ได้ขับรถอ่ะพอมาจีบีรอมัน င်အရင်အစိုးရလက်ထက်မှာသူတို့ဖြစ်စေခြင်းနဲ့အတိုင်းသွားနေတဲ့ယဟန်ရဲ့လုပ်ရက်ကိုလျှို့ရှုထားခဲ့တယ်။ဒီအစိုးရလက်ထက်မှာတော့ဗုဒ္ဓသာသနာရဲ့မျက်နှာကိုကြည့်ပြီးတော့သာသနာရဲ့စီမံစည်းကမ်းအတိုင်းပဲသွားနေတာဖြစ်ပါတယ်။ယဟန်တန်ဃာတွေကိုတမင်တကာအရေးယူဆောင်ရွက်နေတာမဟုတ်ပါဘူး
။ဒါနဲ့တစ်ဆက်တစ်ဆက်ထဲပေါ့နော်။ဒီလွတ်လပ်စွာထုတ်ဖော်ပြောဆို권နဲ့ပတ်သက်တဲ့အငင်းပွားဝဲရာဥပဒေပုံမှန်တစ်ခုကလည်းမြန်မာနိုင်ငံမှာအခုထိဟလာပြည်ရင်ကြောင်းလည်းမှုလုံနေတာတွေ့ရပါတယ်66ဂါကြီးပါအဲ့တော့66ဂါကြီးကိုအပြီးတိုင်ဖြတ်သိမ်းတင်တယ်လို့ဆရာထင်လင်းဦးအနေနဲ့မြင်မိပါလား
66ဂါကြီးကမရှိဘူးမရှိတယ်ဘူးဩအပြီးတိုင်ဖြတ်သိမ်းမှုဆိုရတဲ့ပြောမယ်ဆိုလို့ရှိရင်ဒီ66ဂါကြီးကလူလိုပြောရင်မွေးဖို့မလာတဲ့ဘူးဩပြဋ္ဌာန်းကိုပြဋ္ဌာန်းရမယ်ဥပဒေတစ်ခုမဟုတ်ဘူးဘာကြောင့်လဲ၆၆ကကြီးတွေမှာပါတဲ့လူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်နေတာအောင်အတရေဖြစ်တယ်ဘာညာဆိုတဲ့ကိစ္စတွေက900ပုံမှန်900တော့ပုံမှန်905ခါဝေးလို့အခြားပုံမှန်တွေထဲမှာအကျုံးဝင်ပြီးတာရှိတယ်။အဲ့ဒါတွေကိုစုပေါင်းလိုက်ပြီးတော့66ကကြီးဆိုပြီးတော့တခါပြန်ထွက်လာတယ်။ဘာဖြစ်လို့လဲ။ဘာဖြစ်လို့လောက်တာလဲဆိုတော့မကြအဲ့ဒီ66ကကြီးပြထမ်းပြီးမကြခင်မှာ2015ခုနှစ်ရွေးကောက်ပွဲကလာတော့မယ်။ Facebook တို့ဘာတို့ကနေပြီးတော့နော်အွန်လိုင်းကနေပြီးတော့လှုံ့ဆော်တာတွေလာတော့မယ်။အရင်အစိုးရလက်ထက်ကတော်ဝင်ယူခဲ့ကြတဲ့သူတွေရဲ့မှားယွင်းမှုတွေချွတ်ချော်မှုတွေအဂတိလိုက်စားမှုတွေဟာလာမမှန်မကန်လုပ်မှုတွေကိုအများပြည်သူတွေသိအောင်ဆိုပြီးတော့တင်ကြတော့မယ်အဲ့ဒါကိုကြိုပြီးပိတ်ပင်မှုအတွက်ကြိုပြီးတားဆီးဖို့အတွက်ပေါ့ဒီ60ယောက်ကကြီးကိုလှုပ်ခဲ့ကြတာနော်အဲ့တော့60ယောက်ကကြီးဒီကျွန်တော်သဘောအရာပြောရရင်ပယ်ဖြတ်ဖို့ဆိုတော့ရှိကိုရှိမလာတဲ့နဲ့ဥပဒေအဲ့တော့ဖြတ်ရမယ်သို့တော့လုံးလုံးဆယ်ဆယ်မှာဒါကိုအကြောက်အကန့်နော်ရှိတဲ့မှာတယ်ဆိုပြီးတော့လုံနေတဲ့သူတွေလည်းရှိတယ်ဘာလို့အဲ့ရှိတင်ပါလဲဆိုတော့အဲ့ရှိတင်ပါလဲဆိုတာကသူတို့ကိုအကာအကွယ်ပေးပါဘူး၆ထက်ကြောင့်ဂါကြီးချိမှတာလည်းသူတို့ဘုရားလုံကြုံမယ်သူတို့ရဲ့နောက်ကျောင်းနေလုံကြုံမယ်လို့ယုံကြည်နေရတဲ့သူတွေကတော့ဖြတ်ချင်ကြမှာမဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာဆိုတော့ဆရာကဒီမြန်မာနိုင်ငံရေးအခင်းအကျင်းစောင့်ကြည့်လေ့လာရေးအဖွဲ့မှာဒုဥက္ကဋ္ဌဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာ NLD အစိုးရနဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဟလာငြင်းငြင်းရေးရရှိဖို့ဆိုပြီးတော့ပထမဦးစားပေးလှုပ်ဆောင်နေပါတယ်အဲ့တော့တစ်ဖက်မှာပြန်ကြည့်ရင်ဒီငင်းငင်းရဖို့မှာအဓိကပါဝင်နေရတဲ့တမရော်အခန်းကဏ္ဍပေါ့ဟာတမရော်ကအတူတကွရှူးရှူးရှူးလိုက်ပါမှုမရှိသေးတဲ့အတွက်ကြောင့်မို့လို့ငင်းငင်းရအရှိ့ကိုမတိုးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းပေါ်နေပါတယ်ဆိုတော့ဆရာထင်လင်းဦးအမြင်ဒီအခင်းချင်းတွေပေါ်မှာဘယ်လိုရှိပါလဲ
အဲတမရော်ကဒီငင်းငင်းရမှာပြပြဝဝမလိုက်ပါဘူးဆိုတော့ဝေဖန်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်ကအပြည့်အဝတော့လက်မခံဘူးတမတော်ကလိုက်ပါတယ်သို့တော့လိုက်ပါပဲမဲ့သူတို့ဘယ်လိုဖြစ်လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကကျွန်တော်တို့ဒီအဓိကပြောမယ်ဆိုလို့ရှိရင်ပေါ့နော်အခုဆွေးနွေးနေတဲ့နေညာရေးဆွေးနွေးနေတဲ့ပုံစံကတိုင်းရင်းသားလက်နက်ကင်တွေနဲ့တမတော်နဲ့အဓိကဆွေးနွေးနေရတဲ့ပုံစံဖြစ်နေတယ်ဟိုပြည်သူကတင်မြှောက်ထားတဲ့အစိုးရကကြတော့ဒီနှစ်ခုကြားထဲမှာဟိုဘက်ကလည်းနည်းနည်းလေးရှော့လိုက်ပါအောင်ဒီဘက်ကလည်းနည်းနည်းလေးလိုက်ရောလိုက်ပါအောင်ဆိုပြီးတော့ဝင်ဆက်ဆက်ပေးနေရတဲ့သူတယောက်လိုဖြစ်နေတယ်အမှန်တကယ်ကနိုင်ငံတစ်ခုမှာငင်းငယ်ရေးပေါ့ပြည်တွင်းစစ်ရက်ဖို့ငင်းငယ်ရေးဆွေးနွေးကြပြီဆိုရင်ပြည်သူကတင်မြှောက်လိုက်တဲ့အစိုးရရဲ့အစိုးရရဲ့စံကျင်ဘက်မှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့ဒီနှစ်ခုဆွေးနွေးကြရမှာဘာကြောင့်လဲတပ်မတော်ဆိုတာကအစိုးရတစ်ခုရဲ့လက်အောက်မှာပေါ့နော်ထိန်းချုပ်မှုထိန်းသိမ်းမှုအောက်မှာပဲရှိရမှာအခုကကျွန်တော်တို့နိုင်ငံရဲ့အနေအထားအရကြတော့မဟုတ်ဘူးတပ်မတော်ကတည်တည်ချာချာပုံစံဖြစ်နေတဲ့အတွက်ဒီလိုဖြစ်နေရတယ်အနောက်တစ်ချက်ကကြတော့တိုင်းရင်းသားတွေဘက်ကလည်းပဲလူလားတောင်းဆိုတာတွေရှိတယ်ဒီအဟာရအထက်တဲဝင်ဝင်ကျွန်တော်တို့မသိနိုင်ဘူးတပ်မတော်ဘက်ကလည်းတင်းခံထားတဲ့အစီအပိုင်းတွေရှိတယ်အဲ့တော့မေစုပြောတဲ့စကားလိုပဲအမြဲတမ်းဘယ်သူပဲဖြစ်ဖြစ်လက်တွေပိုက်ထားရင်တော့ရင်းနှင်းအပ်လို့မရဘူးလက်သီးတွေဆုပ်ထားရင်တော့လက်ဆွဲနှုတ်ဆက်ဖို့ဆိုတာမဖြစ်နိုင်ဘူးအဲ့တော့နှစ်ဖက်စလုံးကတော့လျှော့ကြရရနိုင်မယ
်ဟုတ်ကဲ့ခဏနောက်တစ်ခုကဆရာထင်လင်းဦးကိုတိုင်ကပေါ့လေဒီစေဘေးရှောင်စေဘေးဒုက္ခတဲ့ကလေးငယ်နဲ့ပတ်သက်ပြီးတော့ပရာဟိတလုပ်ငန်းပေါ့နော်ပညာရိတ်မွန်ဟ ဟလာဒီလိုအဖွဲ့အစည်းမှာဥက္ကဋ္ဌဖြင့်ဆောင်ရွက်နေပြီးတော့ဟလာစေဘေးဒုက္ခသည်တွေနဲ့ပတ်သက်လို့အကူအညီပေးနေသူတယောက်လို့သိထားရပါတယ
်ဟုတ်ကဲ့
အဲ့တော့လက်ရှိမှာကျွန်တော်တို့ကြားနေရတာဟလာဥမာရှမ်းပြည်နယ်မှာကချင်ပြည်နယ်မှာတိုက်ပွဲတွေကဆက်ဖြစ်နေတော့မှာပဲအဲ့တော့ဆရာသိထားသလောက်ဆိုရင်ဒီစေဘေးဒုက္ခသည်တွေရဲ့အရေးဟာဘလောက်ထိစိုးရိမ်ွယ်ရှိနေပါလဲ
အများကြီးစိုးရိမ်စရာပါပဲဘာလို့လဲဆိုတော့ကျွန်တော်တို့စီမားကငိမ့်ညံရေးငိမ့်ညံရေးလို့ပြောလိုက်ပြီးရဲ့အဲ့ဒီငိမ့်ညံရေးဆွေးနွေးတဲ့အချိန်မှာပဲရှစ်ပွဲတွေကပေါ်လာတယ်ငိမ့်ညံရေးဆွေးနွေးပြီးပြီဆိုတာနဲ့ထပ်ပြီးတော့ပို့ပြီးတော့ violent မို့ပြင်းထန်တဲ့ရှစ်ပွဲတွေပေါ်ပေါ်လာတယ်အဲ့ဒါကစိုးရိမ်စရာအခုဆိုရင်ကျွန်တော်ကအခုလာရှိုးမှာလုံမှာစစ်ဘေးတင့်မိဘမဲ့ကလေးများပြန်လဲပြုစုပြောထောင်ရေးကေဟာပေါ့ကျွန်တော်တို့သွားတယ်စစ်ဘေးဥမာဆောင်းနေသွားပြီးတော့လှူကြတယ်အဝတ်အစားတွေလှူတယ်သွားလူနေနဲ့ဘာတွေ့လာလဲဆိုတော့ခိုကိုရမယ်မိဘမဲ့သွားတဲ့ကလေးတွေတွေ့နေရတယ်အဲ့ဒီကလေးတွေရဲ့အနာဂတ်ကိုဘယ်သူတာဝန်ယူမှာလဲဒီကလေးတွေဘုန်းကြီးတော်ကြီးကျောင်းနေမှာနေကြရတယ်ဘုန်းတော်ကြီးတွေကဒီကလေးတွေကိုကျူးမွေးပြုစုဆောင်ရှောက်ထားကြတယ်တိုးတော့ဘုန်းတော်ကြီးတွေမှာလည်းပဲဟိုတချို့ဆိုလို့ရှိရင်ဆုံးကုန်းကိစ္စတောင်အခက်အခဲဖြစ်တော့ဒီကလေးတွေကိုကျွေးတော့ကျွေးနိုင်မယ်တိုးတော့ဘဝကိုထူထောင်ဖို့ဆိုတာတော့ပြီးဖို့ဆိုတော့မဖြစ်နိုင်ဘူးကျွန်တော်တို့နိုင်ငံမှာပဲဘယ်နိုင်ငံဖြစ်ဖြစ်ပြောကြတယ်လူငယ်ဆိုတာတိုင်းပြည်ရဲ့အနာဂတ်ဒီမှာတိုင်းပြည်ရဲ့အနာဂတ်ကြီးကျိုးပဲ့နေပြီ။တိုင်းပြည်ရဲ့အနာဂတ်ကိုဖော်ဆောင်တဲ့အထဲမှာဒီကလေးတွေပါဝင်ခွင့်မရဘူးလား။ဒီကလေးတွေကိုပြစ်ထားကြတော့မှာလား။အဲ့ဒီအတော့ကြောင့်မလို့ပထမတော့ကျွန်တော်တို့ဒီစစ်ပွဲတွေဖြစ်နေတဲ့မြတ်ဒီဂီဟာမျိုးတွေကလှုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့တွက်ထားပေမဲ့ဒီစစ်ပွဲတွေဘရော့ရက်မယ်မှန်းမသိတဲ့အခါကျတော့ကျွန်တော်မနေနိုင်တော့ဘူး။အဲ့စစ်ပွဲတွေချိနေတဲ့ဂျားတွေကပဲဒီပရာဟိတဂီဟာကိုထူထောင်ဖို့ပေါ့ကျွန်တော်ကြိုးစားတယ်။အဲ့ဒါကိုလည်းပဲဟိုသူများအထောက်အပံ့နဲ့မဟုတ်ဘဲနဲ့ကျွန်တော်တို့မိတ်ဆွေတူရင်တလတသောင်းကြီးထည့်ဝင်ပြီးတော့ကလေးတွေပေါ်အောင်ပြုစုပြောထောင်သွားပါပ
ါကျွန်တော်နောက်ဆုံးတစ်ခွန်းလေးမေးချင်တာပါအဲ့တော့ဆရာထင်လင်းဦးကအမေရိကန်ပြည်ထောင်စုကိုစာပေဟောပြောပွဲအတွက်ရောက်ရှိလာတာပေါ့နော်ဒီဒီမိုကရေစီနိုင်ငံကြီးတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံကိုရောက်တွန်းရောက်ခိုက်မှာဟလာမြန်မာနိုင်ငံကလည်းဒီမိုကရေစီအသွင်ကူးပြောင်းရေးကိုသွားနေတာဆိုတော့ကိုယ်နိုင်ငံအတွက်ဟလာဘလို့တန်ဖိုးရှိတဲ့အရာတစ်ခုကိုပေါ့လေးလာတွေ့ရှိထားတာရှိပါလား
ဒီနိုင်ငံကအခုဆိုရင်တော့နှစ်ပေါင်း250ကျော်ပြီပေါ့ဆင်ဆက်မပြတ်ဒီမိုကရေစီအဲ့ဒီဒီမိုကရေစီကိုအစိုးရအဆက်ဆက်ကတင်ထိမ့်သိမ်းကာကွယ်ဆောင်ရှောက်သွားကြတာမဟုတ်ဘူးပြည်သူတွေကလည်းပဲဒီမိုကရေစီကိုငါတို့ကာကွယ်ရမယ်ဆိုတာကိုအမြဲတမ်းသိနေကြတာနောက်ဆုံးကျောင်းသားလေးတွေကလေးသူငယ်လေးတွေရဲ့အဆဒါကကျွန်တော်တို့ရရမယ်ရပိုင်권ဆိုတာကိုသူတို့နားလည်ကြတယ်ဒီရပိုင်권ကိုကာကွယ်ကြတာအဲ့ဒီဥစ္စာကိုကျွန်တော်နိုင်ငံသူနိုင်ငံသားတွေကိုအရင်ပေးမယ်။ငါတို့ရပိုင်권ကိုနင်းနေလေးထိပါလာတဲ့နဲ့ဒီအစိုးရငါတို့လက်မခံဘူးဆိုတဲ့စိတ်နဲ့ကာကွယ်ဆောင်ရှောက်ရဲတဲ့တတ္တိတွေမွေးရမယ်။နောက်တစ်ချက်ဒါကတော့ကျွန်တော်တည်တည်ချာချာလေးလေးနဲ့ပြောချင်တယ်။နိုင်ငံတစ်ခုမှာတမတော်လက်နက်ကိုင်အဖွဲ့အစည်းတစ်ခုကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရလက်အောက်မှာပဲအုပ်ထိမ်းမှုအောက်မှာပဲရှိရမယ်။အဲ့လိုမဟုတ်ရင်ဒီမိုကရေစီဆိုတာပြေဝမှုမရှိဘူး။တခြားနိုင်ငံမှာဆိုလို့ရှိရင်စစ်ဘုံယုတ်ကြီးတယောက်နဲ့တမနာနဲ့ထိတိုက်တွေ့ပြီဆိုရင်အာဏာသိမ်းမှုဆိုတာမျိုးတွေပေါ်ပေါက်လာတတ်တယ်။ဒီနိုင်ငံမှာအမေရိကန်နိုင်ငံမှာဒါမျိုးမရဘူး။ပြည်သူကတင်ပြောက်ထားတဲ့တမနာကဘုံယုတ်ကြီးတယောက်ကိုထုတ်ပယ်နိုင်ခဲ့တယ်။အဲ့ဒါမျိုးဖြစ်လာမှသာလျှင်ဒီနိုင်ငံရဲ့ဒီမိုကရေစီကတကယ်ပြည်ပြင်းနဲ့တကယ်ဆင်းဆက်မပြတ်ခိုင်မြဲမယ်ဆိုတာကိုကျွန်တော်နိုင်ငံသားတွေကိုပေးခြင်းနဲ့ကျွန်တော်တို့နိုင်ငံကိုအဲ့ဒီအဆင့်ရောက်တဲ့အချိန်ကျွန်တော်တို့တူးစားသွားကြရလိမ့်မယ်လို့တဖြည်းဖြည်းချင်းဒါလေးပြောချင်ပါတယ်။
ဖီယိုရီကထုတ်လွှင့်ပေးနေတဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာနေ့မနက်ပိုင်းမှာနောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးပါရစေ။
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Ming Lavashin, Tanila Nimene Perfio American Tanye, Nuimbala Chaya, Menekona Nayeti, Nasin Jayame, Season Drigo, Lindomita, Tonsan, Liz and Liza Gurugani, Taya Panu Nasin Namare, Kututia by Season Drigo, Nimapiga, Pizaganago, Yenzo Nasia Machepi, Usi to Ami, Pirundrin, Tonta Chamaro, Yachi Ocho, Ye Mood Drivo, Time Pi Trapala, Yeji the Lesser, Council Nasun Ritarago, Nasin Namare, a season now by Macabatala, Tuja Sandra, Trinia, Season Gule, Nasin Jayama Vashin, a cool Yenzo, not Maita Nacho, Season Tolin. ပြီးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင်။ပြည်ဝေးကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေ ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီဒေါနယ်လေးဖြောပြပေးမယ့်အပြင်သောရရှင်နေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလဲဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။ပထမအဦးဆုံး VOA အစီအစဉ်ကိုနားဆင်ပြီးတော့သဘောကျပါတယ်ဆိုပြီးတော့ Facebook မှာမှတ်ချက်တူလေးတွေလာရေးလာတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုဝင်မြပေးကြပါတယ်။နိုင်ဝင်းဆိုတဲ့ ဒီအစီအစဉ်ကိုကျမတို့လုံမြင့်တန်ကြားကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုးရေဒီယိုအစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်သောရရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမျက်မှောက်နိုင်ငံရေးလောကဆိုင်ရာအီဒီအန်အတုံးနှုံးများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးတော့ရေးလာတာပါ။ရေဒီယိုကနေရောတယ်လီဖုန်းတဲကပါ ဒီချင်းလူမျိုးသောရရှင်ကတရင်နေနားထောင်ရတာဘဝသူတရရလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။အခုမြန်မာပြည်ကပေးစာများအစီအစဉ်မှာနောက်တိုင်းတချင်းလေးတွေမြန်မာတချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်။ဒီမှာညောင်ကန်မြို့ဂျေးခ်ရင်ချင်းမှုဆောင်ကပါဆိုတဲ့သောရရှင်ကတော့နာမည်တော့ရေးမထားပါဘူး။သူကမင်္ဂလာပါကျွန်တော်လည်း VOA ကိုအီးမေးလ်တို့လေးရေးပြီးတော့ပြောလာခဲ့ပါတယ်။ဗီဒီယိုကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မယ့်အခြေခြေစိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာလည်းအများကြီးတွေ့ရှိရပါတယ်။ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကြည့်နေကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိ
ာတည်အမှန်မဟုတ်ဖ ೇನೆ ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲ။တည်ဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းရင်လည်းလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုတော့ရေးလာပါတယ်။သောရရှင်ရဲ့ယင်ဖွင့်စာရည်နောက်ပြီးတော့သောရရှင်ရဲ့နိုင်ငံရေးအမည်နဲ့ပတ်သက်ပြီးရေးလာတဲ့စာရည်ကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်ကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါရစေ။ဒီတစ်ပတ်ထွက် Imagine Dragons Rock အဖွဲ့တီးဆိုထားတဲ့ Thunder ဆိုတဲ့တချင်နဲ့ဖြောပြပေးကြတာပါ။လောလောဆယ် Billboard Hot အဖြစ်ဆုံးတေး10ဘုတ်စီးရင်မှာတော့နံပါတ်5ချိန်နေတာဖြစ်ပါတယ်။ဒီတချင်ကသူတို့အဖွဲ့ရဲ့တတိယမြောက် Studio တေးတက်ပြား Evolve ထဲကဒုတိယမြောက်ထွက်တဲ့တချင်ဖြစ်ပြီးတော့ဒီတချင်က Billboard and Clio Top TV Commercials အကောင်းဆုံးတချင်များစီးရင်မှာလဲဩဂုတ်လမှာနံပါတ်1ချိန်သွားပါတယ်။သူကအခုလောလောဆယ်ဆိုရင် Billboard Hot 100စီးရင်မှာနံပါတ်5ဖြစ်နေပြီးတော့ Belarus ချက်ပြည်သူသမရနိုင်ငံ Latvia နိုင်ငံတို့မှာအကောင်းဆုံး10နံပါတ်1ချိန်ပါတယ်။ဩစတြီးယား၊ဘယ်ဂျီယံ၊ဂျာမနီ၊အီတလီ၊ပိုလန်၊ရုရှား၊ဆွီဒင်၊ဆွစ်ဇာလန်ဒီလိုဥရောပနိုင်ငံတွေနဲ့တခြားနိုင်ငံပေါင်း73နိုင်ငံမှာနံပါတ်10ထဲဝင်တာပါ။ Billboard ရဲ့ online ပေါ်ကတေးတချင်းရောင်းချမှုအကောင်းဆုံးစီးမှာလည်းအရောင်းအကောင်းဆုံးတချင်းဖြစ်ပါတယ်။ဒါကသူတို့အဖွဲ့အတွက်ဒီလိုမျိုးအရောင်းအကောင်းဆုံးနေရာရောက်တာပထမဦးဆုံးအချိန်ပဲဖြစ်ပါတယ်။2013ခုနှစ်မှာထွက်တဲ့ New Zealand အဆိုတော် Lord ရဲ့ Royal ဆိုတဲ့တချင်း၅ဘက်ဆက်တိုက်နံပါတ်1နေရာယူသွားပြီးတဲ့နောက်ပိုင်းမှာလည်းဒီ Rock တချင်းတစ်ပုတ် online အရောင်းအကောင်းဆုံးတေးတချင်းနေရာကိုအခု Emerging Dragon ရဲ့တန်တာတချင်းကပထမဆုံးအချိန်ပြန်ရောက်လာတာပါ။သူ့ရဲ့ဒီခွေတွေကပထမထွက်သွားတဲ့ Believer ဆိုတဲ့တချင်းကလည်းနံပါတ်1နေရာအထိရောက်ခဲ့ပါတယ်။ Las Vegas မြို့က rock တွေဖွဲ့ပြီးတော့စုဖွဲ့ထားတယ်။ Alt Rock အဖွဲ့ Emerging Dragon ချာ2008ခုနှစ်ထဲကစပြီးတော့ထွက်လာတာဖြစ်ပေမဲ့ဒီနှစ်မှာမှအောင်မြင်မှုတွေဒီလောက်ကြီးကြီးကျယ်ကျယ်ရနေကြတာပါ။ဒီတော့ Emerging Dragon ချင်းနောက်ဆုံးလူကြိုက်အများဆုံးတချင်ဖြစ်တဲ့ Tandem ဆိုတဲ့တချင်လေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါမယ်။နားဆင်တဲ့သူတွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားထောင်ကြည့်ပါဦးနော်။Just a young gun with a quick fuse. I was uptight, wanna let loose. I was dreaming of bigger things and wanna leave my old life behind. Not a yes sir, not a follower. Fit the box with the mold, have a seat in the foyer. Take a number. I was lightning before the thunder. Thunder, 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 thunder. Thunder, 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 Dreaming about being a big star. Say you're basic, say you're easy. You're always riding in the backseat. Now I'm smiling from the stage while you were clapping in the nosebleeds. Thunder, 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 feel the thunder. Emerging Dragon အဖွဲ့တည်ဆူထားတဲ့ Thunder ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့သောရရှင်နေတောင်းဆိုထားတဲ့မြန်မာတချင်လေးတစ်ပုဒ်နဲ့လည်းဒေးလက်ဆောင်ဖြစ်နေဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ပေးစာတွေကိုအချိန်ကြီးတော့ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ပထမအဆုံးဒီကျမတို့ VOE ကထုတ်လွှင့်ပေးသွားတဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးပြန်ရေးလာတဲ့သောရရှင်ရဲ့အမြင်ကိုဝေမျှပေးကြပါမယ်။ဥကြောဇန်တာအပတ်တိုင်းတင်ဆက်ပေးနေတဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။မယောထွေးတဲ့အစ္စလမ်မုန်တီးရေးစိတ်နဲ့နေဆက်လုံခြုံရေးဆိုတဲ့ခေါင်းစဉ်နဲ့မြမအရေးရာဆွေးနွေးခန်းမှာအော်တိုဘာလ17ရက်နေ့ကထုတ်လွှင့်ပေးသွားတာပါ။မြမနိုင်ငံမှာအစ္စလမ်မုန်တီးစိတ်တွေလွှမ်းမိုးနေတယ်လို့အထင်ခံနေရတဲ့အချိန်မှာရခိုင်မြောက်ပိုင်းပြည်ထနာနေဆက်လုံခြုံရေးပြည်ထနာကိုခိုင်တွယ်ဖြေရှင်းတဲ့နေရာမှာထင်းတိုင်းမပေါက်ဖြစ်နေတာလဲအားလုံးအသိပါပဲတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းလဲနေတဲ့ကမ္ဘာပေါ်ကတရားဥပဒေစိုးမိုးရေးနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုလာပြီးတော့ဒီအမေရိကန်ပြည်အစုမှလာတက်ရောက်တဲ့မြန်မာနိုင်ငံကလူ့ခွင့်ရေးရှင်တွေဦးသိန်းသန့်ဦးနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာပါသူတို့ဆွေးနွေးသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပဲသောရရှင်တရားကသူ့ရဲ့အမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြီးတော့ဗီဒီယိုကိုလှမ်းပို့လာပါတယ်ရှင်
တမျက်ဆူရှာတဲ့အမြင်ပွန်လင်းတဲ့စိတ်ဓာတ်ကိုတရားဥပဒေအခြေခံနဲ့လွတ်မသွားတဲ့ရည်တည်ချက်နဲ့ဆွေးနွေးသွားတာအထူးကိုသဘောကျပါတယ်။ NLD ရဲ့အခြေခံမူလို့သဘောထားလို့ဟာရှင်းလင်းပြသမှုမရှိဘဲနဲ့ဘလုံးဘူးတွေဖြစ်နေပါတယ်။လူဝင်ကြောင်မရှိဘူးလို့ပြောနေတာလည်းရှိတယ်။တရားမဝင်ခိုးဝင်တဲ့ဘန်ဂါလီနဲ့ရောထွေးပြောနေတာလည်းတွေ့ရပါတယ်။တမိုင်းဖြစ်ရဖြစ်စင်ဆိုတာတိတ်ကဖြစ်ရဖြစ်စင်နေပါ။ကောင်းတာဖြစ်စီမကောင်းတာဖြစ်စီကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီတမိုင်းကတမိုင်းပါပဲလက်မခံလို့မရပါဘူး။ဟိုးတစ်ချိန်ကတမိုင်းဖြစ်ရတစ်ခုကိုပြန်ကြည့်ပါ။1968နိုဝင်ဘာလ29ရက်နေ့ဒီတော်လိုင်းကောင်စီဥက္ကဋ္ဌဘုရုပ်နေဝင်းကနေပြီးတော့ဒီအတိုက်ခံခေါင်းဆောင်33ဦးအကြံပေးဖွဲ့နဲ့တွေ့ဆုံပွဲမှာဒီမိုကရေစီခေါင်းဆောင်ဖြစ်တဲ့ဦးနုကဆရာနာသိမ့်မှုကိုတမိုင်းအမဲဆက်ဖြစ်နဲ့ပြက်ပြက်သားသားယုံကြည်သဖြင့်အာဏာပြန်ဖို့ပဲအကြံပေးခဲ့ပါတယ်။ပြည်ရေးမရတဲ့ဖြစ်ရဖြစ်နဲ့သူကသဘောထားခဲ့ပါတယ်။ကျွန်တော်တို့ကြိုက်တာဖြစ်စီမကြိုက်တာဖြစ်စီတမိုင်းဖြစ်ကအမှန်ဖြစ်ပြီးတော့62ဆရာနာသိမ့်အစိုးရဖြစ်နဲ့နောက်ပိုင်းစစ်အစိုးရမျိုးမျိုးပြောင်းခဲ့ပြီးမြေရေးဆွဲခဲ့တဲ့ဖွဲ့စည်းပုံခြေခံမူလအစကနေပြီးတော့ဒီအဆင့်ဆင့်ဆက်ခံလွှဲပြောင်းတဲ့ပြည်ထောင်ချက်အရဆက်ခံလာတဲ့အဖြစ်ကိုပဲတွေ့ရမှာဖြစ်ပါတယ်။တမိုင်းဖြစ်ကတမိုင်းဖြစ်ရတမိုင်းသာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရစစ်တပ်ကနိုင်ငံရေးဥဆောင်မှုအခမ်းအနားနဲ့ကာကွယ်ရေးပြည်ထောင်ရေးနေဆက်လုံခြုံရေးစတဲ့အရေးကြီးတဲ့ဝန်ကြီးဌာနတွေကို COC ချုပ်ကပဲဗိုလ်ချုပ်တွေကိုခန့်နိုင်ပြီးတော့လွှတ်တော်ရဲ့အမတ်၄ပုံတပုံကိုစစ်တပ်ကိုယ်စားလှယ်ပါဝင်နေလို့အခြေခံဥပဒေဘောင်တွင်းကအခြေခံဥပဒေကိုပြင်ဖို့85ရာခိုင်နှုန်းကျော်မှရမယ်ဆိုတဲ့ပြည်ထောင်ချက်ကလုံးဝပြင်လို့မရအောင်ဖြစ်စေခဲ့တာပါ။ဒါတွေကဖြစ်ရမှာမှာတမိုင်းဖြစ်ရကိုလက်ခံပြီးတော့လက်ရှိအခြေအနေကိုတရားမျှတမှုဥပဒေအခြေခံပေါ်မှာရှင်းလင်းမှပြီးဆုံးမှဖြစ်ပါတယ်
။အခုဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်ရှင်။မင်းဝင်းနိုင်ဆိုတဲ့တော်ရရှင်မှာမော်လမြိုင်ကရေးလာတာပါ
။မ
Mon bine molamia nanga gulama to be yoma, nanga gulama layo shot hadrigo, Luyobala queza piro, the chapara when you layo shot high and say it, Jamelu Piovare, Islam Sueno, Toma Jamelu Piovare, Islam Bada when you go, Nanga Amata Shivaliene, queza sasaniraha, Taunshi Luigi got Nunjasi Cantarala, Tamamo, Altiani bido queza sasambiro, Language you dread Pilonira la Surago, Sisita Mabibu Lunivare. ဒါတမင်တက်တက်လာကြားကနေပြီးတော့လက်ပေးလက်ယူဖြစ်နေတာလားဆိုတော့တေချာစစ်စစ်စက်မှတ်ပေးဖို့ဆိုပြီးတော့အထက်ကိုပန်ကြားလာတာဖြစ်ပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်နော်။စမားရိုဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗျူရီကနေပြီးတော့မြေတားဒီလက်ဆောင်ကဏ္
င်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာယူတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာယူတာနိုင်ကြပါလိမ့်။ Email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့တေးတောင်းလာတဲ့သောရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့တေးချစ်သောရရှင်တွေကိုဖြောပြေးပေးကြပါတယ်ရှင်မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်သောရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တခြင်းလေးတစ်ပုဒ်ဖွင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့လေးပြူရဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနားဆင်ကြပါတယ်ဆိုပြီးတော့ video ကိုတယ်လီဖုန်းဆက်ပြီးတော့မိတ္တာတိလက်ဆောင်တောင်းလာတာပါဒါကြောင့်တေးတောင်းတဲ့တော်ရရှင်နဲ့ကိုတန်းစော်ဦးနဲ့တခြားတေးချစ်တော်ရရှင်တွေအားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနဲ့မိတ္တာတိလက်ဆောင်ပါကြပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
新聞なしに出ちゃやらば。မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်တာပါ။ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာကတော့ bami.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ ကောင်းရရှင်နေအားလုံးရှင်နန်းချမ်းမြေကြပါစေ
။မေတ္တနာကျော်စီစဉ်ထုတ်လွှင့်ပြနေတဲ့မြန်မာပြည်ကပြည်စာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းနေ့မှနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံတက်ချက်ကိုနားဆင်ကြရပါမယ်။ရက်ကြီးအုပ်ချုပ်ရေးမှူးရွေးပွဲတိုင်းပြည်အတွက်ဘလောက်အရေးကြီးသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါရဲ့ရှင်။
ရဲ့ရပိုင်းကနိုင်ငံတော်သမ္မတရုံးဟာရက်ွက်ဓမ္မမှုကျေးရွာအုပ်စုတွေရဲ့အုပ်ချုပ်ရေးမှုရွေးချယ်ရေးနဲ့ပတ်သက်ပြီးပြည်내နဲ့တိုင်းဝန်ကြီးချုပ်တွေကိုညွှန်ကြားစာတစ်စောင်ပေးပို့ထားပါတယ်။2016ခုနှစ်ဒီဇင်ဘာလကတတိယအကြိမ်ပြင်ဆင်ပြဋ္ဌာန်းပြီးဖြစ်တဲ့ရက်ွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေမှာအုပ်ချုပ်ရေးမှုတွေရဲ့သက်တမ်းဟာသမ္မတသက်တမ်းအတိုင်းဖြစ်ရမယ်ဆိုပြီးပြင်ဆင်ထားတာကြောင့်လက်ရှိသမ္မတဦးထင်ကျော်ရဲ့သက်တမ်းမှာပထမဦးဆုံးအကြိမ်ရွေးချယ်တင်မြှောက်ပွဲကျင်းပပေးရတာလို့သိရပါတယ်။ဒီမိုကရေစနစ်ကိုအသွင်ကူးပြောင်းနေစေမြန်မာနိုင်ငံမှာရက်ွက်နဲ့ကျေးရွာအုပ်စုအဆင့်အုပ်ချုပ်ရေးမှုရွေးချယ်ပွဲတွေဟာဘလောက်အရေးပါသလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ။
အရင်ဆင်အာဏာရှင်တွေစိတ်ကြရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်ကိုအခြေခံပါတယ်လို့ပြောဖို့အတော်ခက်ခဲပါတယ်။ဖွဲ့စည်းပုံအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာသမ္မတရွေးချယ်မဲ့အဖွဲ့ရဲ့25ရာခိုင်နှုန်းသောမဲကိုရယူထားပါတယ်။ဒါကြောင့်ပြည်ထောင်စုအဆင့်ရွေးကောက်ပွဲမှာတက်မတော်ကထောက်ခံတဲ့ပါတီစု34ရာခိုင်နှုန်းလောက်အနိုင်ရတာနဲ့တက်မတော်အမတ်တွေနဲ့ပေါင်းပြီးသမ္မတတယောက်ရွေးနိုင်အစိုးရဖွင့်နိုင်မယ့်အနေအထားမျိုးဖန်တီးထားပါတယ်။တက်မတော်ကပူးပေါင်းမထားတဲ့ဥပမာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီလိုမျိုးဆိုရွေးကောက်ပွဲမှာ68ရာခိုင်နှုန်းအထက်အနိုင်ရမှသမ္မတရွေးနိုင်အစိုးရဖွင့်နိုင်မှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်သူလူထုကြီးရဲ့တခက်နဲ့ထောက်ခံမှုကြောင့်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်အနိုင်ရသမ္မတရွေးနိုင်အစိုးရဖွဲ့နိုင်ဆိုတဲ့အခြေအနေရောက်ခဲ့ပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေကိုသမ္မတကခန့်အပ်နိုင်တာကြောင့်လက်ရှိတိုင်းနယ်ပြည်နယ်တွေမှာ NLD ဝင်ကြီးချုပ်တွေအုပ်ချုပ်နေကြပါပြီ။ဒါပေမဲ့တကယ်အုပ်ချုပ်ရေးလုပ်ငန်းကိုလက်တွေ့တာဝန်ယူထားကြတဲ့ခရိုင်မြို့နယ်နဲ့ရက်ကွက်ဒါမှမဟုတ်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတော့ NLD အစိုးရကခန့်လို့မရပါဘူး။ဖွဲ့စည်းပုံပုံမှန် 288 ခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးခေါင်းစဉ်အောက်မှာခရိုင်အစ်စ်နှင့်မြို့နယ်အစ်စ်တို့ဤအုပ်ချုပ်ရေးကိုနိုင်ငံဝန်ထမ်းများအားတာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးဖော်ပြထားပါတယ်။နိုင်ငံဝန်ထမ်းတွေဆိုတာပြည်ထောင်စုဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေဖြစ်ပြီးပြည်ထောင်စုဝန်ကြီးဌာနကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘုတ်ချုပ်တယောက်ကတာဝန်ယူထားပါတယ်။ဒါကြောင့်အုပ်ချုပ်ရေးနဲ့ပတ်သက်ရင်တက်မတော်ကပဲဒီကနေ့အချိန်ထိချုပ်ကင်ထားတယ်လို့ဝေဖန်နေကြတာဖြစ်ပါတယ်။အလားတူဖွဲ့စည်းပုံပုံမှ289ရက်ွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးခေါင်းစဉ်အောက်မှာတော့ရက်ွက်သို့မဟုတ်ကျေးရွာအုပ်စု၏အုပ်ချုပ်ရေးကိုရက်ရွာကကြီးညိုလေးစားပြီးတိုက်ခါသမာဓိရှိသည့်ပုဂ္ဂိုလ်တဦးကိုဥပဒေနဲ့အညီခန့်အပ်တာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးတော့ဖော်ပြထားပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်သမရတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခရိုင်မြို့နယ်အုပ်ချုပ်ရေးမှူးအပါအဝင်နောက်ဆုံးရက်ွက်ကျေးရွာအဆင့်အုပ်ချုပ်ရေးမှုအထိပြည်သူတွေဓာတ်ရိုက်ရွေးချယ်ခန့်အပ်နိုင်သူတယောက်မှမပါပါဘူး။ဒါကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအဖြစ်ဝေဖန်ခံရတာဖြစ်ပါတယ်။တခုတော့တော်ပါသေးတယ်။အရင်လွတ်တော်လက်ထက်ကရက်ွက်နဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေနဲ့အညီအုပ်ချုပ်ရေးမှုတွေကိုရွေးချယ်ခန့်အပ်ခဲ့တဲ့ကိစ္စပါ။ဥပဒေနဲ့အညီဆိုပေမဲ့အုပ်ချုပ်ရေးမှုရွေးချယ်တဲ့စနစ်ကိုရှုပ်ထွေးအောင်လုပ်ထားတာပြည်သူတွေနားမလည်တာပါဝင်ခွင့်နည်းတာသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးတွေကဝင်ရောက်ဆွတ်ဖက်ဖို့အခြေအနေပေးထားတာစတဲ့အကြောင်းအကျောင်းတွေကြောင့်ရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှူးအတော်များများဟာတကယ်နေထိုင်တဲ့ပြည်သူတွေရဲ့ဆန္ဒနဲ့ညီညွတ်တဲ့လူမျိုးတွေမဖြစ်ခဲ့ပါဘူး။ဒါရင်မကသမရဦးသိန်းစိန်အစိုးရဟာသူတို့အစိုးရသက်တမ်းမကုန်မီရက်ကြေးအုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေနောက်တစ်ကြိမ်တက်တုပ်ရိုက်ကျင်းပစေခဲ့ပါသေးတယ်
။ဒီလိုနဲ့2016ခုနှစ်ဧပြီလ NLD အစိုးရတက်လာချိန်တိုင်အောင်ခရိုင်မြို့နယ်နဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေဆိုတာပြည်ရဲရေးကတနည်းပြောရရင်တက်မတော်ကဩဇာညောင်းတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့ပုံတံမျိုးဆက်ဖြစ်နေစေခဲ့ပါတယ်။အတိတ်ဘက်ကတော့ NLD ဟာတမရအစိုးရအဖွဲ့ဝင်ကြီးတွေပြည်내နဲ့တိုင်းဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုခန့်အပ်တာဝန်ပေးနိုင်ခဲ့ပေမယ့်တကယ်တကယ်အောက်ခြေခရိုင်မြို့နယ်နဲ့ရက်ကြီးတွေကိုဩဇာမညောင်းမဲတက်မတော်ကပဲ
တကယ်အုတ်ချုပ်ရေးကိုစက်ပြီးချုပ်ကင်နေတဲ့အနေအထားကိုရောက်ရှိစေတာဒီကနေ့အထိပါပဲ။ဒါကြောင့်လဲတိုင်းပြည်မှာ NLD အစိုးရတက်လာပေမဲ့တကယ်အုတ်ချုပ်ရေးကတော့တက်မတော်လက်ထဲမှာပဲဆိုပြီးဝေဖန်မှုရှိနေကြတာပါ။ဘလို့ပဲဖြစ်ဖြစ်တိုင်းပြည်တစ်ပြည်မှာအောက်ခြေအုတ်ချုပ်ရေးမှုတွေရဲ့အခန်းကဏ္ဍအလွန်အရေးကြီးတယ်ဆိုတာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့ NLD ပါတီလေးလေးနက်နက်နားလည်ပုံရပါတယ်။ဒါကြောင့်2016နှစ်ကုန်မှာရက်ကြီးဥပဒေကိုတတိယအကြိမ်ပြင်ဆင်ပါတယ်။ကျင်းစင်ချက်ထဲမှာအိမ်တော်စုတစုရဲ့အိမ်တော်ဦးစီးဒါမှမဟုတ်အသက်18နှစ်ပြည့်ပြီးသူကိုစလေတယောက်မဲပေးခွင့်ရတဲ့စနစ်ဖြစ်လာပါတယ်။အရင်ဥပဒေတုန်းကတည်းကပြည်သူ့ဆန္ဒပိုးပြီးထင်ဟပ်နိုင်တဲ့စနစ်မျိုးပါ။ဒါ့အပြင်ရက်ကြီးအုပ်ချုပ်ရေးမှုတွေရဲ့တက်တန်းကိုသမရတက်တန်းအတိုင်းဖြစ်ရမယ်လို့ပြင်ဆင်ထားတဲ့အတွက်အခုသမရလက်ထက်မှာဥပဒေနဲ့အညီရွေးချယ်ပွဲပြန်လုပ်နိုင်တာဖြစ်ပါတယ်။ဒီရွေးချယ်ပွဲကိုအချိန်လေးလအတွင်းတနိုင်ငံလုံးမှာကျင်းပကြမှာဖြစ်ပါတယ်။အခုကျင်းပမယ်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ပွဲတွေမှာပြည်သူတွေစိတ်ဝင်စားပြီးတက်တက်ကြွပါဝင်ရွေးကြမယ်ဆိုရင်တကယ့်ရက်ရွာအကျိုးကိုတည်ဖို့မယ်အုပ်ချုပ်ရေးမှုကောင်းတွေကိုခန့်အပ်နိုင်ပြီးတိုင်းပြည်တည်ဆောက်ရေးအတွက်တက်တက်အားဖြစ်စေပါလိမ့်မယ်ဒီလိုခန့်အပ်နိုင်ခြင်းဟာ NLD အစိုးရကသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားဖြည့်ပေးရလဲရောက်ပါစေလိမ့်မယ
်အောက်ခြေရက်ကြီးရွေးချယ်ပွဲတွေနဲ့ပတ်သက်ရင်ဒီထက်ပိုမြုံမှန်းမှုမဖြစ်နိုင်သေးပါဘူးအကြောင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာကရက်ကြီးအုပ်ချုပ်ရေးမှုတွေကိုဒီမိုကရေစီစနစ်နဲ့အညီပြည်သူတွေကမဲပေးရွေးချယ်ဖို့ပြဋ္ဌာန်းထားတာမရှိဘဲရက်ရွာကကြီးညိုလေးစားပြီးသိက္ခာသမารိရှိတဲ့ပုဂ္ဂိုလ်တဦးကိုအထက်ကခန့်အပ်ဖို့ဆိုတာလောက်ဖော်ပြထားလို့ပါပဲဒီမိုကရေစီနိုင်ငံတနိုင်ငံဖြစ်ဖို့အတွက်အောက်ခြေအုပ်ချုပ်ရေးမှုတွေနဲ့အစင်းစင်သောအုပ်ချုပ်ရေးမှုတွေဟာပြည်သူဆန္ဒနဲ့အညီရွေးချယ်တင်မြှောက်သူတွေဖြစ်ဖို့လိုအပ်ပါတယ်ဒီအတွက်နောက်ဖွဲ့စည်းပုံပြင်ရင်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်289ကိုလည်းမလွဲမသွေပြင်ဆင်ရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VO ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ရှင
်ဘရရှယ်အုတ်ချုပ်ရေးအစင်းရဲ့အခြေခံအကျဆုံးရက်ကြီးအုတ်ချုပ်ရေးမှုများယူကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ Energy အစိုးရလက်ထက်မှာပထမဆုံးအကြိမ်စတင်ကျင်းပမယ့်ရက်ကြီးအုတ်ချုပ်ရေးမှုများယူကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်ဘယ်လောက်ထိအရေးပါသလဲ။ဒီယူကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှရောဘယ်လောက်ထိနားလည်သဘောပေါက်မှုရှိထားပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန်းလူရဲတော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ဒီလိုက်စီစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ့်သတင်းတွေကိုကြည့်လို့ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချက်နဲ့ရှားဖောင်တို့တင်ဆက်ပေးမယ်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။ဂျပန်နိုင်ငံဆိုနီကုမ္ပဏီက iPhone လို့ခေါ်တဲ့ခွေးဆက်ရုပ်အသေးကလေးတွေကိုပြသလိုက်ပါတယ်။အရင်တုန်းကထုတ်ခဲ့တဲ့ဒီခွေးဆက်ရုပ်လေးတွေနဲ့နာမည်တူလူကြိုက်များခဲ့တဲ့ခွေးဆက်ရုပ်လေးတွေကိုတော့2005ခုနှစ်မှာထုတ်လုပ်မှုရနာခဲ့တာပါ။လူသားတွေရဲ့အကောင်းဆုံးမိတ်ဆွေခွေးရုပ်ကလေးတွေဟာ180မီလီမီတာအကျယ်ရှိပြီးတော့293မီလီမီတာအမြင့်ရှိပါတယ်။အားသွင်းချိန်3နာရီလောက်သွင်းထားရင်နာနာရီလောက်လင်းနေမဲ့မျက်လုံးနှလုံးမှလည်းOrganic Light Emitting Diode လို့ခေါ်တဲ့ OLED မီလုံးလေးတွေထည့်ထားပါဗျ။ပိုင်ရှင်ကိုမမိနိုင်စေဖို့ကင်မရာနှလုံးကိုလည်းထည့်သွင်းထားပြီးတော့လှုပ်ရှားမှုအတွက်ကတော့မော်တာ20နှလုံးတပ်ဆင်ထားပါဗျ။ TiVo ဆိုတဲ့ခွေးဆက်ရုပ်လေးကို MyIVo ဆိုတဲ့ Smartphone App လေးနဲ့ထိမ့်ချုပ်နိုင်ပြီးတော့အဝေးကနေလှမ်းပြီးခွေးကလေးနဲ့စော်ကစားလို့ရပါဗျ။ကြိုတင် order တွေကိုအခုချိန်ကလေးကစတင်လက်ခံနေပြီးတရုတ်ကိုဒေါ်လာ1900နဲ့လစဉ် internet ချိတ်ဆက်မှုကုန်ကြစိတ်ပေးရမှာဖြစ်ပါတယ
်စင်ကာပူနိုင်ငံမှာဒေါ်လာထွက်ပြီးပစ္စည်းတွေဖျက်ဆီးလို့ရတဲ့အခါလူကြိုက်များနေပါတယ်ရုံးမှာကျောင်းမှာအဆင်မပြေဖြစ်ရတဲ့သူတွေ
စိတ်ဖိစီးမှုများနေတဲ့သူတွေအတွက်ဘေ့စ်ဘောဒုတ်တန်နဲ့ပလင်းတွေ TV တွေကိုရိုက်ခွဲလို့ရမယ့်အခန်းတစ်ခုစင်ကူမှာရှိနေပါပြီ Fragment Room ဒါသာဒီကြိုးကျေနေတဲ့အခန်းလို့နာမည်ပေးထားတဲ့ဒီအခန်းဟာ4000ကွန်ကရစ်အခန်းလေးဖြစ်ပြီးတော့လာရောက်သူတွေဟာပစ္စည်းတွေကိုပတ်ဆံပေးပြီးဖျက်ဆီးရတာပါခေါင်းဆောင်အုပ်ချုပ်တွေလက်အိတ်တွေစုဖက်နှက်တွေဒေတာဝတ်ဆင်ပြီးပကံပြားကအစပရင်တာအစုံဖျက်ဆီးလို့ရပါတယ်အဲ့ဒီအခန်းကိုအသုံးပြုနိုင်တဲ့ပုံစံ2မျိုးရှိပြီးတော့ပထမတစ်မျိုးကတော့ပစ္စည်းအနည်းငယ်ကိုနိုင်ဝတ်အတွင်းဖျက်ဆီးရတာဖြစ်ပြီးစင်ကာပူဒေါ်လာ38ဒေါ်လာကျတင်ပါတယ်နောက်တစ်မျိုးကတော့နိုင်ဝတ်အတွင်းပစ္စည်းတွေကြိုက်သလောက်ဖျက်နိုင်တာမျိုးဖြစ်ပြီးတော့စင်ကာပူဒေါ်လာ350ကျတင်ပါတယ်ဖျက်မဲ့ပစ္စည်းတွေကိုဆိုင်ကပေးတာဖြစ်ပြီးတော့ကိုယ့်ဘာသာကိုယ်လည်းယူလာလို့ရပါတယ်
ကိုလန်နိုင်ငံတောင်ပိုင်းနေကြဂူရိုဘာဂျူရော့တောင်ပေါ်မြို့ကလေးမှာလူအယိုးကောင်းတွေအယိုးတွေထက်သွင်းဆောက်လုပ်ထားတဲ့ရိုမန်ကက်သလစ်ဘုရားရှိခိုးကျောင်းတစ်ခုရှိပါတယ်။1986ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့အယိုးကောင်း3000လောက်ကိုနိုင်ငံတွင်နဲ့မျက်နှာချက်တွေမှာစီတန်းပြတ်တာထားတာပါ။ဂလိုဒက်စကိုဒေတာကပရိပခတွေယောဂါကဘေးတွေကြောင့်တည်ဆုံးခဲ့ရသူပေါင်း3000လောက်စုထက်ထားတဲ့အုပ်ဂူကလည်းဘုရားကျောင်းဝန်းကျင်အတွင်းမှာရှိပါတယ်။အဲ့ဒီအုတ်ဂူဟာ73ပေလောက်နှက်ပြီးတော့လာရောက်လက်ပတ်သူတွေအနေနဲ့သင်ချောင်းတွေကြားကအယိုးတွေကိုချောင်းကြည့်နိုင်ပါတယ်။အဲ့ဒီ Glodesco ဒေသဟာစစ်ပွဲအမျိုးမျိုးတွေ့ကြုံရာဒေသဖြစ်ခဲ့ပြီးလူတွေလည်းအမြောက်များတည်ဆုံခဲ့ပူတာပါ။ဒေသခံဖုံးတော်ကြီး Vasua Thomasa ဟာတည်ဆုံသူတွေကိုဂုဏ်ပြုချင်ခဲ့ပြီးတော့သူဘရာဇာလင်ကျော်ရဲ့အကူအညီနဲ့အခုလိုအယိုးတွေကိုတန့်စင်ပြီးတရားစုဆောင်လာခဲ့တာပါ။
ရှားဖောင်နဲ့ကိုငင်ချက်တို့တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်ထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရစေ။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဦးဆောင်မွေကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်အောင်စုမှလူအများပြားကိုတနက်နဲ့ပြစ်ခတ်မှုနောက်တစ်ချိန်ဖြစ်ပွားခဲ့ပြန်ပြီးအနည်းဆုံးလူပေါင်း26ယောက်တေဆုံးက20ကျော်ဒဏ်ရာရရှိသွားပါတယ်ပြစ်ခတ်မှုက Texas ပြည်နယ်အတွင်းကမြို့ငယ်လေးတစ်မြို့ကဖျားရှိခိုးကျောင်းထဲမှာတနင်္ဂနွေနေ့ကဖြစ်ပွားခဲ့တာပါ San Antonio မြို့ကနေမိုင်30ခန့်အကွာမှာရှိတဲ့ Sutherland Springs မြို့က First Baptist ဖျားကျောင်းအတွင်းဖျားဝိပ္ပုစုတော်မွေးကျင်းပနေချိန်မှာတနက်သမားကလူတွေကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်တနက်သမားလည်းတေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်တနက်သမားဟာဘလို့အကြောင်းကြောင့်အခုလိုပြစ်ခတ်ရတယ်ဆိုတာမသိရသေးဘူးလို့ FBI ကပြောပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုလုပ်နေတာအဆုံးတိုက်ရေးအတွက်ဖိအားပေးဖို့ရည်ရွယ်ပြီးတော့အာရှဒေသ၅နိုင်ငံကိုခီးထွက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဘယ်သူဘယ်အာဏာရှင်ဘယ်အစိုးရမှအမေရိကန်ရဲ့ခိုင်မာမှုကိုရှော့မတွက်တင်ဘူးဆိုပြီးတော့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ရုရှားအမျိုးသားညီညွတ်ရေးနေ့ရုံးပိတ်ရပွဲတော်အခါသမယနဲ့တိုက်ဆိုင်ပြီးတော့တနင်္ဂနွေနေ့ကမြို့တော်မော်စကိုမှာပြုလုပ်တဲ့သမ္မတဗလာဒီမီယာပူတင်ဆန့်ကျင်ရေးဆန္ဒပြပွဲအတွင်းလူတွေရာနဲ့ချီပြီးတော့ဖမ်းဆောင်ခဲ့ရပါတယ်ဆန္ဒပြပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကတနင်္ဂနွေနေ့ညနေ 9:00 အချိန်မှာနိုင်ငံအနှံ့ပြုလုပ်တဲ့ဆန္ဒပြပွဲအတွင်းလူပေါင်း360ဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်လေဗနွန်ဝန်ကြီးချုပ်ဆက်ဟာရီရီနှုတ်ထွက်အောင်ဆော်ဒီအာရေဗျကဖိအားပေးခဲ့တယ်လို့လေဗနွန်စစ်သွေးကြွဟစ်ဘူလာအဖွဲ့ကဆွဆွဲပြောဆိုလိုက်ပါတယ
်နိုဝင်ဘာလ6ရက်တနင်္လာနေ့မနေ့ဖက် VOA American တန်ရထိတ်တန်းရောက်နေတဲ့သတင်းတွေကိုဥစားမဝေကြီးများပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရေမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Terror Smith ဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်တော်လာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.